ဦးလာစောခင်ဗျာအခုရခိုင်မြို့သားညီလာခံကျင်းပဖို့အစဉ်အသင့်ဖြစ်နေပြီလားခင်ဗျာ
ဟုတ်ကဲ့အစဉ်အသင့်ဖြစ်နေတော့ခင်ဗျာဟုတ်ကဲ့
ဘယ်သူတွေရောက်ရှိနေကြပါသလဲခင်ဗျာ
ဦးအောင်မင်းနဲ့ဝန်ကြီး၄ပါးပေါ့လေနောက်ပြီးတော့ဒီနေ့ကဝန်ကြီးတွေနောက်ကျွန်တော်တို့ဟိုလက်နက်ကင်ရယူရဆိုလို့ရှိရင်တခိုင်းတက်မတော်ကဒုတိယခေါင်းဆောင်ပေါ့လေဒေါက်တာညိုထွန်းအောင်ရဲ့နောက်ဟိုဂုံမွန်ကျော်ဟန်နောက်ကျွန်တော်CLP ပါတီကဦးတိန်ဖေးနဲ့ဟိုကောင်းဆောင်တွေပေါ့ကျွန်တော်တို့နောက်ဝေးဘင်္ဂလားဒေ့ရှ်မှာရှိတဲ့ရခိုင်တော်လိုင်းရဲ့ရင်းတယ်ရောလက်ကျိုင်းဝါရင်အင်အားစုတွေပေါ့လေအဲ့ဒီလက်နက်ကင်အင်အားစုတွေလည်းရောက်ရှိနေပါတယ်နောက်ကျွန်တော်တို့အမတ်တွေရခိုင်ဒီမှာတက်တက်ကြွလုံနေတဲ့ရဖက်လူပွဲစီတွေဟိုနိုင်ငံခြားတန်တမန်ငယ်ပိုင်းတန်တမန်တချို့လည်းရောက်ရှိနေကြပါတယ
်ဘယ်အချိန်စမှာလဲခင်ဗျညီလာကန်က
အခုစူးစားပြောနေချိန်က6နာရီပါညီလာကန်စမှာကတော့ခရနာအီပ
ါလူစုစုပေါင်းဘယ်လောက်လောက်လာမလဲခင်ဗျအ
ာကျွန်တော်တို့ကတော့လူကြီးတစ်ထောင်လောက်ခန့်မှန်းထားပါတယ်ဖိတ်ထားတာကတော့ကျွန်တော်တို့ထောင်ကျော်လောက်ဖိတ်ထားတာဗောလေအဲ့တော့ရောက်ရှိထားတဲ့ကြီးစားယူထားတဲ့ဆင်းရဲကတော့ကျွန်တော်တစ်ထောင်လောက်ရောက်နေပါတယ
်အဓိကဘာတွေဆောင်ရွက်မှာလဲခင်ဗ
ျညီလာကန်ကြီးရဲ့ကျွန်တော်အဓိကဦးကြီးကတော့ရခိုင်လူမျိုးတွေညီညွတ်ရေးဗောလေနောက်ဒုတိယချက်ကကျွန်တော်တို့တိုင်းသူရင်းနဲ့တရားမျှတမှုတတိယချက်ကကျွန်တော်တို့လုံခြုံတဲ့ငြိမ်းချမ်းတဲ့ထောင်ကျိုးတုတ်တဲ့ဒီခိုင်လူဖွဲ့စီတီပေါ်ထွန်ရေးဆိုတဲ့ဥတီချက်၃ရက်နဲ့လောက်ပါတာအဲ့ဒီကျွန်တော်တို့ဒီဆွေးနွေးပွဲတွေကျွန်တော်တို့ဒီပန်နယ်တွေစာတမ်းဖောက်ပွဲတွေဆိုတော့လေဒီကောင်းစဉ်အောက်မှာပဲလုပ်ကြမယ
်အဒီလိုရခိုင်အမျိုးသားတရလုံးပါဝင်တဲ့ညီလာခံတွေအရင်ကလှုပ်ဖူးသလားခင်ဗ
ျဟိုလေးလာမိတလို့ပေါ့လေ49လွတ်လပ်ရေးမရခင်တော့ကတော့ရခိုင်ပြည်မှာအင်မတန်ကြီးကျယ်တဲ့ပြီးတော့မြေပုံညီလာခံကြီးဆိုတာရှိပါတယ်အဲ့ဒီတော့ကတော့ဆရာတော်ဦးစိန်နာတို့ဦးစည်းပြီးလှုပ်တာပေါ့ရခိုင်ကအဲ့ဒီဥညို့ထွန်းတို့ရခိုင်နိုင်ငံရေးအားစုဦးတည်ပြီးလှုပ်ပါတယ်အဲ့ဒီညီလာခံပိုရှိုးအောင်ဆန်းကိုတိုင်းတရောက်ခဲ့တယ်လို့ကျွန်တော်မှတ်သားဥပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ခိုင်ရသူတွေစူးစီးတဲ့ညီလာခံဆိုတော့တခါမှမပေါ်ခဲ့ဘူးလို့ကျွန်တော်သိရပါတယ
်။ဟုတ်ကဲ့အဲ့တော့ဒီညီလာခံကနေဘာအကျိုးကျေးဇူးတွေထွက်ပေါ်နိုင်ပါသလဲခင်ဗျ
။ဒီညီလာခံကတော့ကျွန်တော်တို့အခုလောလောဆယ်ပမာပြည်ရဲ့နိုင်ငံရေးပြောင်းလဲပေါ်လဲဒီမိုကရေတိုက်ဇေးရှင်းမှာခိုင်တွေရဲ့ခန့်ကန်တာပေါ်လေခိုင်တွေရှေ့ကိုဘယ်လိုခီးဆက်ကြမလဲဆိုတော့ကျွန်တော်တို့လမ်းကြောင်းမှန်နေပေါ်လေ strategy တွေနောက်ရခိုင်မှာပြင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်ကျွန်တော်ဘလို့ပြင်ဆင်ရမလဲကျွန်တော်ဘလို့မူဝါဒသဘောထားတွေခိုင်တွေ့တင်တယ်လဲဆိုတဲ့ဟာတွေကိုကျွန်တော်တို့ရှင်းလင်းညီနိုင်ပြီးအဖြေချကြပါပ
ါဦးလာစောခမရဒီညီလာခံကနေတခြားဘာသာဝင်တွေလူမျိုးသားတွေအပေါ်ကရှုမြင်ပုံတွေမူဝါဒတွေချမှတ်ဖို့ရှိပါသလားခမရ
အဲ့အဲ့ဒါကတော့ကျွန်တော်တို့ဘယ်ဘာသာကိုမှကျွန်တော်တို့မယူရဘူးဘယ်ဘာသာဘယ်လူမျိုးကမှကျွန်မယူရဘူးကျွန်တော်တို့ကတော့တကယ်ငြိမ်းချမ်းတဲ့လူညုံနဲ့ငြိမ်းချမ်းတဲ့ဖွံ့ဖြိုးတိုးတက်တဲ့သူပဲစီပေါ်ထင်တဲ့ခုအတွက်အချိန်ချမှာပါဘသူကမှကျွန်တော်ရေရတာမျိုးစောင်းမြောင်းတာမျိုးတက်ခိုက်တာမျိုးချိမှလုံးဝမဟုတ်ပါဘူးကျွန်တော်တို့ဒီခိုင်ပြည်ရဲ့ငញ្ញမ်းရေးဖွံ့ဖြိုးတိုးတက်ရေးသာမကပြည်ထောင်စုရဲ့ငញ្ញမ်းရေးဖွံ့ဖြိုးတိုးတက်ရေးကိုလည်းချက်ကိုပြုနိုင်ပါလိမ့်မယ်ကျွန်တော်တို့တကယ်ဒီမိုကရေတိုက်စီရှင်အတွက်လည်းကျွန်တော်တွန်းအားလေးတစ်ခုဖြစ်မယ်လို့ကျွန်တော်ယုံကြည်မျှော်လင့်လို့လှုပ်ဆောင်ရခြင်းဖြစ်ပါတယ်